အသားရောင်ခွဲခြားမှုစန့်ကျင်လှုပ်ရှားရမှာထင်ရှားခဲ့တဲ့ကွယ်လွန်သူတောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆင်မန်ဒဲလာအတွက်အောက်မေ့ပွဲအခမ်းအနားကိုကမ္ဘာတဝန်းကခေါင်းဆောင်တွေဒီကနေ့ပဲတက်ရောက်စကားပြောကြပါတယ်မြန်မာနိုင်ငံမှာပြန်လည်တင့်မြတ်ရေးအတွက်အာရုံစိုက်ခဲ့သူတဦးအဖြစ်နဲ့လဲမြန်မာအရေးလှုပ်ရှားသူတွေကတောင်အာဖရိကခေါင်းဆောင်ဟောင်းအပေါ်မှာအောက်မေ့သတိရနေကြတာပါနယ်ဆင်မန်ဒဲလာအောက်မေ့ပွဲအခမ်းအနားကျင်းပနေတဲ့အခြေအနေတွေကိုတော့မတ်ဆွန်မွန်ကဆက်ပြီးတော့ပြောပြပေးပါဦ
းဟုတ်ကဲ့ကွယ်လွန်သူတောင်အာဖရိကခေါင်းဆောင်ဟောင်းနယ်ဆင်မန်ဒဲလာကိုနောက်ဆုံးအကြိမ်ဖြစ်တဲ့ဂုဏ်ပြုဖို့ချမ်းအေးလွန်းလာတဲ့ရာသီဥတုအောက်မှာထောင်ပေါင်းချီတဲ့ပြည်သူတွေဟာ2010ပြည့်နှစ်တုန်းကကမ္ဘာဖလားဘောလုံးပွဲကျင်းပခဲ့တဲ့ဂျိုဟန်နက်စဘတ်မြို့ကအားကစားရုံတဝိုက်မှာမနက်လင်းအကြီးအချိန်လောက်ခရဲကတန်းစီဆောင်ဆိုင်ခဲ့ကြပါတယ်အခမ်းအနားမှာတော့အောက်မေ့ပွဲတွေ့သချင်းတွေတီးဆိုဂုဏ်ပြုစကားတွေပြောကြပြီးကျင်းပနေကြတာပါဂျိုဟန်နက်စဘတ်မြို့ကအောက်မေ့ပွဲခန်းနာကိုတက်ရောက်လာကြတဲ့နိုင်ငံတကာခေါင်းဆောင်ပေါင်း80ကျော်ကအမေရိကန်သမ္မတဘရက်အိုဘားမားကလည်းတောင်အာဖရိကခေါင်းဆောင်ဟောင်းရဲ့ပြန်လည်တင့်မြတ်ရေးအတွက်ကြိုးပမ်းခဲ့တဲ့ထူးခြားတဲ့ဂုဏ်ပုဒ်တွေကိုချီးကျူးစကားပြောဆိုသွားပါတယ်
။ To teach that reconciliation is not a matter of ignoring a cruel past but a means of confronting it with inclusion and generosity and truth.He changed laws, but he also changed hearts.
ပြန်လည်တင့်မြတ်ရေးဆိုတာဟာကြမ်းကြုတ်လာတဲ့အတိတ်ကိုလစ်လျူရှုဖို့မဟုတ်ပဲအားလုံးပါဝင်နိုင်ဖို့ရည်ရောဖို့နဲ့အမှန်တရားကိုရင်ဆိုင်ဖို့ဖြစ်တယ်ဆိုတာကျွန်တော်တို့ကိုပြတ်သားတင် जा ပေးခဲ့တဲ့သူပါဥပဒေတွေကိုပြင်ဆင်ရုံနဲ့မကပဲသူဟာနှလုံးသားတွေကိုပါပြောင်းလဲအောင်လုပ်ခဲ့သူပါသူကွယ်လွန်ခဲ့တာဟာတောင်အာဖရိကနိုင်ငံသားတွေသာမကကဘာတဝမ်းကသူ့ကိုလေးစားအားကြခဲ့သူတွေအတွက်ပါဝမ်းနည်းရမယ့်အခါသမယဖြစ်တယ်လို့သူရဲကောင်းဆန်တဲ့သူ့ဘဝအတွက်အောင်ပွဲခံရမယ့်အချိန်လည်းဖြစ်ပါတယ
်အမေရိကန်ပြည်ထောင်စုကသမ္မတအိုဘားမားသာမကသမ္မတဟောင်းဂျော့ဂျ်ဒဘလူးဘုရှ်သမ္မတဟောင်းဘီလ်ကလင်တန်နဲ့ဂျီမီကာတာတို့လည်းအောက်မေ့ပွဲအခမ်းအနားကိုတက်ရောက်လာခဲ့ကြပါတယ်ဗြိတိန်ဝန်ကြီးချုပ်ဒေးဗစ်ကင်မရွန်ပြင်သစ်သမ္မတဖရန်ဆွာအော်လန်ဘရာဇီးသမ္မတဒဲလ်မာရူဆော့ကျူဘာသမ္မတရိုင်ယာကော့စတိုတို့လိုနိုင်ငံရေးအယူအဆမတူကွဲပြားသူပေါင်းစုံတက်ရောက်ပြီးတော့အမတ်တရမိခွန်းတွေပြောဆိုခဲ့ကြပါတယ်ကုလသမဂ္ဂအတွေ့အမှုချုပ်ဘန်ကီမွန်းကလည်းတောင်အာဖရိကခေါင်းဆောင်ဟောင်းကွယ်လွန်သွားတာဟာကြီးမားတဲ့ဆုံးရှုံးမှုတစ်ခုဖြစ်တဲ့အကြောင်းပြောဆိုခဲ့တာပါ
South Africa has lost a hero. We have lost a father. The world has lost a beloved friend and mentor. Nelson Mandela was more than one of the greatest leaders of our time.
တောင်အာဖရိကအနေနဲ့တရေကောင်းတယောက်ဆုံးရှုံးခဲ့တယ်လို့ဖခင်တယောက်ဆုံးရှုံးရတာလည်းဖြစ်ပါတယ်။ကမ္ဘာကြီးအတွက်လည်းမိတ်ဆွေကောင်းတယောက်ဆရာကောင်းတယောက်ဆုံးရှုံးရတာပါ။နယ်ဆင်မန်ဒဲလာဟာကျွန်တော်တို့ခေတ်အတွက်အကြီးမားဆုံးခေါင်းဆောင်တစ်ယောက်ဖြစ်ုံသာမကအကြီးမားဆုံးဆရာတစ်ဆူလည်းဖြစ်ပါတယ
်။ကွယ်လွန်သူတောင်အာဖရိကခေါင်းဆောင်ဟောင်းမန်ဒဲလာဟာအသားရောင်ခွဲခြားမှုကိုစန့်ကျင်လှုပ်ရှားရင်းနဲ့1929နှစ်အချင်းကြခံခဲ့ရတယ်လို့နောက်ပိုင်းထောင်ကလွတ်မြောက်လာချိန်မှာတော့တောင်အာဖရိကနိုင်ငံရဲ့ပထမဆုံးလူမဲသမ္မတတဦးလည်းဖြစ်လာခဲ့တာပါ။ဒီလိုပဲမြန်မာနိုင်ငံမှာဒီမိုကရေစီပေါ်ထွန်းရေးနဲ့ပြည်လဲတည်မြဲရေးအတွက်အာယုံဆိုင်ဆောင်ရွက်ခဲ့သူတဦးအဖြစ်နဲ့လည်းတောင်အာဖရိကရောက်ဒေါက်တာသိန်းဝင်းတို့လိုမြန်မာအရေးလှုပ်ရှားသူတွေကအမှတ်ရနေကြပါဗျ။တ
ောင်အာဖရိကမှာလို့မန်ဒဲလာနဲ့ဒီကလပ်တို့လှုပ်ခဲ့တယ်လို့ဖြစ်လာဖို့အတွက်အဲ့ဒီအချိန်မှာသမ္မတမန်ဒဲလာက reconciliation ပေါ့အမျိုးသားပြန်လည်တည်မြဲရေးအကြောင်းကိုပြောသွားတယ်ပေါ့နော်။ဥပမာဒီနဲ့ပတ်သက်လို့ခုအချိန်မှာတော့လက်ရှိမြန်မာနိုင်ငံအစိုးရဟာ reconciliation အမျိုးသားပြန်လည်တည်မြဲရေးကိုတကယ်လှုပ်ဖို့အချိန်ပြန်ပြီးဆိုတာကိုကျွန်တော်စိတ်ထဲမှာခံစားမိတယ်ပေါ့နော်။
ကွယ်လွန်ချိန်မှာအသက်65နှစ်အရွယ်ရှိပြီဖြစ်တဲ့တောင်အာဖရိကသမ္မတဟောင်းရဲ့ဇာပနအခမ်းအနားကိုတော့သူငယ်စဉ်ဘဝကနေထိုင်ခဲ့ရာကူနူးကျေးရွာမှာဒီဇင်ဘာလ15ရက်နေ့ကျရင်မြေမြုပ်တကြိုမှာဖြစ်ပါတယ်ရှင်။